တရုတ်ရောင်းဝယ်ကိုတရုတ်မြန်မာနယ်စပ်ပုံသွေးရေးမှာတရားဝင်ပေးချိန်နိုင်တဲ့ငွေကြေးအဖြစ်လက်ခံသတ်မှတ်ပေါင်းအောင်ဖြစ်တဲ့အကြောင်းမြန်မာဘူဘန်ကဒီဇင်ဘာလ14ရက်နေ့မှာကြေညာတယ်လို့တရုတ်ဆိုရအဘော် Global Times သတင်းစာမှာရောမြန်မာပြည်တွင်းကသတင်းစာတချို့မှာပါဖော်ပြထားပါတယ်ပေးချိန်ခွင့်ပြုတဲ့ငွေပမာဏကိုအမေရိကန်ဒေါ်လာ314တန်းနဲ့ညီမျှတဲ့ယွမ်ငွေ1ဘီလီယံယွမ်တန်း1000အထိခွင့်ပြုဖို့သတ်မှတ်ထားပါတယ်ဒီငွေကြေးပမာဏဟာနှစ်နိုင်ငံအကြားပုံသွေးရေးကုန်လမ်းကနေတင်ပို့တဲ့ကုန်ပစ္စည်းပမာဏတန်ဖိုးရဲ့5ပုံတစ်ပုံရှိပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုနဲ့စီးပွားရေးကျဆင်းလာမှုတွေကြောင့်ဒေါ်လာအပါအဝင်နိုင်ငံသားငွေလိုအပ်ချက်ကိုပြည့်ရှင်းတဲ့အနေနဲ့အခုလိုလှုပ်တာဖြစ်နိုင်တယ်ဆိုလေးလာသူတွေကပြောဆိုပါတယ်အမေရိကန်ဒေါ်လာငွေကြီးစိုးမှုကိုတံပြန်လိုပြီးတော့ရွာငွေကိုနိုင်ငံကအသုံးငွေအဖြစ်အသုံးပြုဖို့တွန်းအားပေးနေတဲ့တရုတ်အတွက်တော့အခုလိုအိန္ဒိယနိုင်ငံမှာရွာငွေကိုလက်ခံအသုံးပြုတာဟာအရေးပါတဲ့ကိစ္စတစ်ခုဖြစ်ပါတယ်ခင်ဗျ။